COVID-19 ကာယောဂါကြောင့်ဖြစ်လာတဲ့ကမ္ဘာစီးပွားကျဆင်းမှုကမြန်မာပြည်တွင်းမှာရှိတဲ့အထည်အလင်းနဲ့ထည်ချုပ်လုပ်ငန်းတွေကအလုပ်သမား8000လောက်ကိုထိခိုက်နိုင်တယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ကသတိပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကာယောဂါကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေတဲ့အထက်မှာပြည်တွင်းထည်ချုပ်လုပ်ငန်းတွေကအလုပ်သမား6000ကနေ9000 9000လောက်ကိုထိခိုက်နိုင်တယ်လို့ ILO ရဲ့ဒီသတင်းပတ်ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြလိုက်တာပါ။ကာယောဂါကြောင့်မြန်မာနိုင်ငံမှာအလုပ်သမားတွေထိခိုက်နေတာမှုတွေအလုပ်အကိုင်းလက်လွတ်ဆုံးရှုံးမှုတွေဟာကြီးမားနိုင်ကြောင်း ILO နဲ့လက်တွဲဆောင်ရွက်နေတဲ့ရွှေပြောင်းအလုပ်သမားပညာပေးစင်တာပြောရေးဆိုခွင့်ရှိသူဦးမိုးဝေကပြောပါတယ
်။အရင်ကနဲ့စာလို့ရှိရင်ကျွန်တော်တို့ရငယ်တုန်းကကျွန်တော်တို့50လောက်ကြောက်ကြောက်ပါတယ်။အဲဒါလေကကျွန်တော်ရဲ့ဒီစိတ်ကုန်မှုတွေကျွန်တော်ရဲ့အလုပ်သမားတွေကိုလာပြီးတော့စိတ်အားတွေဖြစ်လာတယ်။ကျွန်တော်ကကွင်းဆယ်ပြီးကောက်တဲ့ data မဖြစ်တဲ့တွေ့ကျွန်တော်ကစိတ်ရုပ်လောက်ရောထွက်လာတဲ့ချက်လက်လို့မူတည်ပြီးတော့ကျွန်တော်ကပွားနေရတယ်။ဒါပေမဲ့လည်းဒီချက်မကကျွန်တော်တို့မှဒီဆုံးရှုံးနိုင်တဲ့နေရာဖြစ်တော့ဖြစ်နိုင်တယ်
ILO ရဲ့ထုတ်ပြန်ချက်မှာကုန်ကြမ်းပြက်လက်တာပြပကကုန်အမှားတွေမရတာနေဆက်ဝင်ထွက်ဒီမှာပိတ်ပင်ကန့်သတ်မှုတွေရဲ့အကျိုးဆက်အဖြစ်လုပ်ငန်းတွေရှော့ချထားရတဲ့အတွက်အလုပ်သမားတွေထိခိုက်နေတာရတာတွေကိုလည်းဖော်ပြထားပါတယ်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကတော့ကာယောဂါကြုံနေရတဲ့မြန်မာနိုင်ငံမှာပြန်လည်အသုံးပြုနိုင်တဲ့နှာခေါင်းဆီး1.2တန်ထုတ်လုပ်ပြီးအလုပ်အကိုင်းခွင့်လန်းရရှိအောင်ဖန်တီးပေးဖို့အပါအဝင်ဒေါ်လာ25တန်းခွဲအကူအညီပေးရေးအစီအစဉ်တွေကိုလည်းအလူရှင်နေတဲ့အတူပူးတွဲအကောင့်တွေဖော်နေရရှိကြောင်းဒီသတင်းပတ်ထဲမှာပဲထုတ်ပြန်ထားပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့နိုင်ငံတကာအဖွဲ့အစည်းတွေကအထည်ချုပ်လူသားတွေကိုငွေကြေးပါဝင်ကူညီထောက်ပံ့တဲ့အစီအစဉ်တွေရှိပေမဲ့လုံလောက်မှုမရှိကြောင်းသွေးစည်းညီညွတ်သောသမဂ္ဂများအဖွဲ့ချုပ် SKUM ရဲ့ပြောခွင့်ရဒေါ်မျိုးရေးကပြောပါတယ်။
EU ဟာထောက်ပံ့နေဆိုတာကအမောင်းနဲ့တွေ့လို့ရှိရင်တော့ဟုတ်ပါပေါ့အများကြီးပေါ့နော်။ဒါပေမဲ့ဒီကောင်ခွန်းတဲ့ပေါင်းခွဲဆိုတဲ့ငွေပေါ့နော်။အဲ့လောက်ကကြတော့လုံသမားပြောင်းနေတာကာပါမဖြစ်ဘူး။အတခါမှလည်းကျမတို့လည်းအစ်စ်တဲ့ခြေရင်နဲ့ချိန်ပြီးတော့သိန်း2000ဆိုတာ support ပေးတယ်။ဒါလည်းအဲ့လိုပဲမများတဲ့လူတွေရှိတယ်။အဲ့တော့ကျမကအစိုးရကိုဒီဇိုင်းမတ်ကကျမတို့တောင်းဆိုလာခဲ့တာအဖာလည်းဆိုပြီးရှင်းပူလုံရင်းမှာအစိုးရအနေနဲ့ဒါကိုအခုချိန်မှာကျင့်သုံးတယ်ပြီးတယ်ပေါ့။
အစိုးရဘက်ကတော့အလုပ်ရှင်နဲ့အလုပ်သမားတွေရဲ့လူမှုဖူလုံကြီးထက်သွင်းငွေကနေထောက်ပံ့ကြီးပြန်ပေးဖို့လက်ရှိအခြေအနေထိညှင်းဆုံနေတုံးလို့သူကပြောပါတယ်။အိန္ဒိချင်းထိုင်းနိုင်ငံကလည်းကာယောဂါကာဝေးရေးအစီအမံတွေကိုမြန်မြန်လှုပ်ဆောင်ခဲ့ပြီးသူ့နိုင်ငံအတွင်းကမြန်မာ၊လာအို၊ကမ္ဘောဒီးယား၊ရွှေပြောင်းလုံသားစုစုပေါင်း3000ဝန်းကျင်လောက်ကိုနေရပြန်ဖို့တိုက်တွန်းအားပေးခဲ့ပါတယ်။နေရပြန်လာတဲ့မြန်မာရွှေပြောင်းလုံသားတွေရှိနေုံဖြစ်ပြီးဒီအခြေအနေကပြည်တွင်း GDP ရဲ့ 4.3% ရာခိုင်နှုန်းအမေရိကန်ဒေါ်လာနဲ့ဆိုရင် 2.8 ဘီလီယံလောက်ရှိရဲ့ဝင်ငွေပမာဏရောကျသွားနိုင်တယ်လို့ ILO ကတွက်ချက်ထားတာပါ။ပြီးခဲ့တဲ့နှစ်ကမြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.5 ရာခိုင်နှုန်းရှိပေမဲ့အခု2020မှာ 1.8 ရာခိုင်နှုန်းပဲရှိမယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်။ ILO ရဲ့ထုတ်ပြန်ချက်မှာတော့ကာယောဂါတက်ရောက်မှုနဲ့အကျိုးဆက်ကပြည်တွင်းကအလုပ်ကင်ပေါင်း 6.9 တန်းကနေ 9.3 တန်းအထိတက်ရောက်နိုင်မယ်လို့ရှင်းသားထားပါတယ်။ဒီထဲမှာကွန်ထရိုးလုပ်ငန်း၊စိုက်ပျိုးရေး၊လက်လီလက်ကရောင်းဝယ်ရေးနဲ့စောက်လုပ်ရေး၊ပို့ဆောင်ဆက်သွယ်ရေးဒါတွေကအဓိကပါဝင်တာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။